ICJ နိုင်ငံတကာတရားရုံးမှာဆွဲဆိုခံရမှုမြန်မာအပေါ်ဘလို့ကြက်ရိုက်ခတ်နိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဆိုင်ရာ American တန်ယုံရဲ့အကြီးအကဲဟောင်း Priscilla Club နဲ့ဒီမြန်မာအရေးကျွမ်းကျင်သူလည်းဖြစ်တဲ့နိုင်ငံတကာဖွံ့ဖြိုးရေးဘာသာရပ်ဆိုင်ရာပါမောခ Christina Fink တို့ကိုဆက်သွယ်မေးမြန်းထားတာပါ။ဒီတရားရုံးမှာဂမ်ဘီယာနိုင်ငံကမြန်မာကိုအမှုဆွဲတင်လိုက်တဲ့ကိစ္စဟာဘလောက်ထိအရေးကြီးပါတယ်လဲလို့ပါမောခ Fink ကိုမေးမြန်းတဲ့အခါမှာသူကအခုလိုစပြောပါတယ
်။ Well, the country that filed the case is the Gambia, which is a small country in West Africa, so it might seem like they would not get very far.
အမှုကိုဆွဲတင်တဲ့နိုင်ငံဟာအနောက်အာဖရိကကနိုင်ငံငယ်လေးဖြစ်တဲ့ Gambia နိုင်ငံဖြစ်ပါတယ်။နိုင်ငံငယ်လေးတနိုင်ငံအနေနဲ့ဘာကြောင့်တခြားတနိုင်ငံကိုနိုင်ငံတကာတရားရုံးမှာတရားစွဲဖို့လုပ်တယ်လဲဆိုတဲ့အကြောင်းရင်းတွေကရှိပါတယ်။ပထမတစ်ချက်ကသူတို့မှာတိတာထင်ရှားတဲ့နိုင်ငံရေးအရာကြောထောက်နောက်ခံပေးထားတာရှိနေပါတယ်။အဖွဲ့ဝင်နိုင်ငံပေါင်း50ကျော်ပါဝင်တဲ့ OIC Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့ရဲ့ထောက်ခံမှုကိုအပြည့်အဝရထားပါတယ်။ဒုတိယတစ်ချက်ကတော့ဥပဒေရေးရာကျွမ်းကျင်သူရှိနေပါတယ်။ဂမ်ဘီယာနိုင်ငံရဲ့တရားရေးဝန်ကြီးကဒီအမှုကိုဦးဆောင်ဥယျာဉ်ပြုနေသူပါ။သူကိုယ်တိုင်ကလည်း1994ခုနှစ်က ICTR ရဝမ်ဒါဆိုင်ရာနိုင်ငံတကာရာဇဝတ်ခုံရုံးမှာဥပဒေရေးရာအထူးအကြံပေးလုပ်ခဲ့တဲ့သူဖြစ်ပါတယ်။အခုမြန်မာကိုအမှုတင်ရမှာလဲလူမျိုးရုံးတပ်ဖြတ်မှုဆိုင်ရာတားဆီးရေးသဘောတူညီချက်နဲ့ပတ်သက်လို့အထူးကြွမ်းကျင်တဲ့နိုင်ငံတကာရှေ့နေအဖွဲ့ကလည်းသူ့ကိုအကူအညီပေးနေပါတယ်။ပုံမှန်အားဖြင့်ဒီလိုအမှုမျိုးကြားနာဆစ်ဆီးတာမျိုးလှုပ်လေလှုပ်ထမရှိတဲ့ ICJ နိုင်ငံတကာတရားရုံးအနေနဲ့ဂမ်ဘီယာရဲ့ဆွဲချက်ကိုကင်တွယ်ဖို့ရှိမရှိကျမတို့မသိရသေးပါဘူးဒါပေမဲ့စားကြုံမှာလက်မှတ်ရေးထိုးထားတဲ့နိုင်ငံတွေအနေနဲ့နိုင်ငံတကာဥပဒေကိုချိုးဖောက်တယ်ဆိုရင်တခြားနိုင်ငံကတရားစွဲနိုင်တယ်လို့ပြဋ္ဌာန်းထားပါတယ်ဂမ်ဘီယာရောမြန်မာပါ1948ခုနှစ်လူမျိုးရုံးတပ်ဖြတ်မှုတားဆီးရေးသဘောတူညီချက်မှာလက်မှတ်ရေးထိုးထားကြပါတယ်
မြန်မာဆိုရဘက်ကတရားဝင်တုံ့ပြန်ပြောဆိုတာမျိုးမရှိသေးပေမဲ့ကုလသမဂ္ဂဆိုင်ရာမြန်မာသံမတ်ကြီးဦးဟောက်တူဆွမ်းကတော့တရားဥပဒေအရရင်ဆိုင်သွားမယ်လို့တုံ့ပြန်ထားတဲ့အပေါ်မှာရောဘယ်လိုမြင်ပါလဲ
Well, I mean, the Myanmar government has denied all along that there were serious human rights abuses. ပြန်ထန်လာတဲ့
လူခွင့်ရချူပေါက်ကျူးလွန်မှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေကိုမြန်မာအစိုးရကတချောက်လုံးငင်းပယ်လာတာပါအစွန်းရောက်အကြမ်းဖက်တွေရဲ့အန္တရာယ်ကိုပြန်ပြီးတိုက်ခိုက်ချေမုန်းတာဖြစ်တယ်လို့ပဲသူတို့ကတုံ့ပြန်ပြောဆိုနေပါတယ်။ဒါပေမဲ့နေမီရှင်းလင်းရေးစစ်ဆင်ရေးတွေမှာအရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်ဆိုတော့များပြားလာတဲ့တပ်တွေအထောက်အထားတွေကပြနေပါတယ်။ရွာတွေကိုမိရှို့ဖျက်ဆီးတာအမျိုးသမီးတွေကိုအတင်းအဓမ္မပြုကျင်တာကလေးတွေတပ်ပစ်တာစတာတွေပါဝင်ပါတယ်။ဒါကြောင့်ပြင်းထန်လာတဲ့လူခွင့်ရချိုးဖောက်မှုတွေဟာလူမျိုးရုံးတပ်ဖြတ်မှုကျူးလွန်ဖို့အတွက်ရည်ရွယ်လှုံ့ဆော်ခဲ့တာမဟုတ်ပါဘူးလို့ ICJ တရားရုံးမှာမြန်မာအစိုးရအနေနဲ့ခြေပပြောဆိုရမှာခက်ခဲနေတယ်လို့ကျွန်မထင်ပါတယ
်ဒီတော့ ICJ ကအမှုကိုလက်ခံပြီးဆိုတာနဲ့ချက်ချင်းလက်ငယ်ထိရောက်မှုတွေကဘာတွေဖြစ်လာမလဲရှင
် so if the case is accepted it will take
ဒီလိုများတရားရုံးကအမှုကိုလက်ခံခဲ့မယ်ဆိုရင်နောက်ဆုံးစီရင်ချက်ချဖို့အထိဆိုရင်နှစ်များစွာကြာဦးမှာပါဒါပေမဲ့ဂမ်ဘီယာအမှုဆွဲတင်ထားတဲ့အထက်မှာရွင်ချရီပေါ်မှာရက်ဆက်ကြမ်းကြုတ်မှုတွေနဲ့လူမျိုးရုံးတပ်ဖြတ်မှုတွေကိုချက်ချင်းရပ်တန့်ဖို့မြန်မာကိုတရားရုံးအမိန့်ထုတ်ပြန်ဖို့အတွက် ICJ ကိုတောင်းဆိုထားပါတယ်။ဒါကြောင့် ICJ တရားရုံးကအမှုကိုလက်ခံပြီးပြီဆိုတာနဲ့ဒီလိုအမိန့်ထုတ်ပြန်မဲ့ကိစ္စဟာအရင်အဦးဆုံးအကျိုးတရားမှုဖြစ်လာနိုင်ပါတယ်။ဒါပေမဲ့လည်းမြန်မာအနေနဲ့တရားရုံးအမိန့်ကိုမဖြစ်မနေလိုက်လာဖို့ဆိုတဲ့ရန်တရားမျိုး ICJ လက်ထက်မှာမရှိပါဘူး။ဒါပေမဲ့လည်းရိုဟင်ဂျာတွေကိုနိုင်ငံသားဖြစ်ခွင့်အပြည့်အဝပေးဖို့လူခွင့်ရချုပ်ဖောက်သူတွေကိုအရေးယူအပြစ်ပေးဖို့တမရော်နဲ့မြန်မာအရသာအစိုးရအပေါ်မှာ PR တွေပို့ပြီးပေးဖို့အတွက်နိုင်ငံတကာဘက်ကပူးပေါင်းဆောင်ရွက်လာနိုင်ဖို့ရှိပါတယ်
။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဦးဆောင်တဲ့အရသာအစိုးရရဲ့ဂုဏ်သိက္ခာရောနိုင်ငံတကာမှာဘလောက်ထိထိခိုက်လာနေလဲလို့မြင်လဲရှင်
။ Well, I think it is damaging because, you know, people around the world see the Rohingya as fellow human beings and
နိုင်ငံတကာမှာမြန်မာရဲ့ပုံရိပ်ထိခိုက်ကြဆင်းနေတယ်လို့ကျွန်မမြင်ပါတယ်။ဘာကြောင့်လဲဆိုတော့ကမ္ဘာတဝန်းကလူတွေကရွင်ဂျာတွေကိုသူတို့လိုလူတွေပဲလို့မြင်ကြတာပါ။လူရေ9သိန်းလောက်ရှိတဲ့အထက်ကတဦးချင်းစီကသူတို့နိုင်ငံမှာလုံခြုံမှုမရှိဘူးလို့ခံစားခဲ့ရတယ်လို့နေရနိုင်ငံကိုပြန်သွားဖို့ဆိုရမှလည်းလုံခြုံမှုမရှိပါဘူး။နောက်ပြီးသူတို့နိုင်ငံမှာနိုင်ငံသားကပ်ပြားကင်ဆန်ခွင့်လည်းမရနိုင်ပါဘူး။ဒီချက်ကိုနိုင်ငံတကာအတိုင်းအဝန်းတစ်ခုလုံးကလက်သက်မခံနိုင်တာပါ။ဒါကြောင့် မြန်မာအစိုးရအတွက်တိတ်ခါကြစေတဲ့အချက်လို့ကျွန်မမြင်ပါတယ်။မြန်မာနိုင်ငံအတွင်းမှာပဲအမှန်တကယ်ဘာတွေဖြစ်ခဲ့တယ်လဲ။ဘာကြောင့်လူတွေအများကြီးထွက်ပြေးကြတယ်လဲဆိုတဲ့မေးခွန်းမျိုးတွေကိုပြန်ပြီးမေးခွန်းထုတ်သင့်ပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကဆွဆွဲထားတဲ့ညှဉ်းပန်းနှိပ်စက်မှုတွေဆိုတာဖြစ်နိုင်ခြေရှိခဲ့ပြီးဒီလိုအကြမ်းဖက်ပစ်မှုကျူးလွန်မှုတွေအတွက်နောက်ဆုံးမှဥပဒေအရရင်ဆိုင်ရဖို့ရှိလာနိုင်ပါတယ်
။ဒါကတော့မြန်မာအရေးကျွမ်းကျင်သူဝါရှင်တန်Josh D. Washington DC က Josh Washington တက္ကသိုလ်ရဲ့နိုင်ငံတကာဖွံ့ဖြိုးရေးဘာသာရပ်ဆိုင်ရာပါမောက္ခ Christina Finn က VOA ကိုပြောဆိုခဲ့တာပါတဆက်သေးပဲဒီမြန်မာနိုင်ငံဆိုင်ရာ American တန်ယုံအကြီးကဲဟောင်း Priscilla Clubs ကိုလည်းဆက်သွယ်မေးမြန်းရမှာအခုလို Gambia နိုင်ငံက ICJ တရားရုံးကိုအမှုတင်တဲ့အခါမှာမြန်မာနိုင်ငံတွင်းကလူမျိုးတုံးတက်ဖြတ်မှုတွေရပ်တန့်စေဖို့တာဝရန်ထုတ်ပေးပါလို့တောင်းဆိုထားတဲ့အချက်ရှိတာကြောင့်ဒီလိုတာဝရန်ထုတ်မယ်ဆိုရင်ဘာဖြစ်လာနိုင်ပါသလဲဆိုတဲ့မေးခွန်းကိုသူကအခုလို့စပြီးတော့ဖြေဆိုပါတယ်ရှင်
They'll deny it. They'll simply deny that they're doing that and say that they don't commit genocide against anyone. So I'm not sure what the practical effect could be at this stage.
မြန်မာနိုင်ငံကညင်းပါပါလူမျိုးတုံးတပ်ဖြတ်မှုဘယ်သူ့အပေါ်မှာမကျူးလွန်ခဲ့ဘူးလို့ညင်းပါလိမ့်မယ်။ဒါကြောင့်ဒီအချိန်ဒီမှာတာဝရန်ကလက်တွေ့ကျကျဘလောက်ဆောင်ရွက်နိုင်မလဲမသိပါဘူး။တာဝရန်ထုတ်တယ်ဆိုတော့ဖြစ်ပြီးသွားတဲ့ကိစ္စကိုဘလို့ရက်ဆိုင်ရမလဲ။ပြောင်းလဲမှုတွေလုပ်ရမယ်ဆိုရင်လည်းအစိုးရပုံသဏ္ဍာန်ကိုပြောင်းလဲရမှာလားဥပဒေတွေပြောင်းလဲပြရမယ်ဆိုရင်တော့လူနည်းစုအားလုံးအပေါ်မှာအကျိုးသက်ရောက်မှုတွေရှိပါလိမ့်မယ်မြန်မာနိုင်ငံကဥပဒေတွေကလူနည်းစုတွေအပေါ်ခွဲခြားဆက်ဆံမှုတွေအများကြီးရှိနေပါတယ်ရိုဟင်ဂျာတွေအပေါ်ထားရှိတဲ့ဥပဒေတွေကတော့အဆိုးဆုံးပါပဲ
ပရက်စလာခင်ဗျ ICJ ရဲ့အဆုံးဖြတ်ချက်တခုခုကြောင့်မြန်မာနိုင်ငံအပေါ်မှာဖိတ်ဆို့တန်ခတ်မှုတွေပိုပြီးဖြစ်လာနိုင်သလားဘယ်လိုမြင်သလဲခင်ဗ
ျ No as long as McConnell is ahead of the Senate, you know, is in control of the Senate. I don't think there's going to be any serious sanction against Myanmar.
American အထက်လွှတ်တော်မှလူမျိုးစုခေါင်းဆောင် Mitch McConnell ရှိနေသေးတော့တိတ်ဆိုးရင်စရာကောင်းတဲ့တန်ခတ်ပိတ်ဆို့မှုတွေ American နိုင်ငံဘက်ကလုပ်လိမ့်မယ်လို့မထင်ပါဘူး။နိုင်ငံတကာအစ်စ်မှာတော့ Rohingya နဲ့ဆက်ဆက်တဲ့အရေးယူတန်ခတ်မှုတွေကရှိနေပြီးသားပါ။စောင့်ကြည့်ရမှာကလူတဦးချင်းပေါ်တန်ခတ်ဖို့ကြိုးပမ်းနေတဲ့ ICC ကလှုပ်ဆောင်ချက်ကတော့စောင့်ကြည့်ဖို့လိုပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့စစ်တပ်အစ်စ်မြင့်အရာရှိတွေပေါ်ဘလို့ဆက်လက်ပြီးစောင့်ရွက်မလဲမသိကြသေးပါဘူး။တန်ခတ်မှုတွေကတနိုင်ငံလုံးအပေါ်ထက်လူပုဂ္ဂိုလ်တဦးချင်းပေါ်ချမှတ်တာတွေပိုပြီးတွေ့ရလိမ့်မယ်လို့ထင်ပါတယ်
။အခုလို့ဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံအပေါ်မှာ ICJ မှာအမှုတင်တာကြောင့်မြန်မာနိုင်ငံရဲ့ပြည်တွင်းပြည်ပပြောင်းလဲလှုပ်ဆောင်ချက်တွေကိုကောထိခိုက်နိုင်ပါသလားခင်ဗျ
I don't think it's a big deal. I don't think it's going to really affect the internal reform process because that's
ဒါကိုတိတ်ကြီးကြီးကျယ်ကျယ်ကြီးလို့တော့မထင်ပါဘူးပြည်တွင်းကပြည်ပပြောင်းလဲရေးကပြည်တွင်းကလိုအပ်ချက်အရာသွားနေရတာဆိုတော့တိုင်းပြည်ပြင်ပမှာဘာပဲဖြစ်ဖြစ်သူ့ဘာသူဆက်သွားနေမှာပါဒါပေမဲ့ပြည်တွင်းနိုင်ငံရေးမှာရှိနိုင်ပါတယ်ပြောရရင်ရွေးကောက်ပွဲနိုင်ငံရေးမှာတက်ရောက်မှုရှိနိုင်တယ်လက်ရအစွန်းရဝါဒီတွေကဒါဟာနိုင်ငံတကာအတိုင်းဝိုင်းကမြန်မာနိုင်ငံအပေါ်မမျှမတဆက်ဆံတာရဲ့နောက်ထပ်ဥပမာတစ်ခုပဲလို့ပြောကြပါလိမ့်မယ်
။ဒါဆိုဒီလိုအမှုတင်တာတွေအောင်မြင်သွားမယ်ဆိုရင်ကောအခုလက်ရှိရိုဟင်ဂျာအရေးကိုပြည့်ပြတ်ဖြေရှင်းသွားနိုင်မယ်လို့ကောထင်ပါသလားခင်ဗျ
။ Not in my lifetime. I mean it's really an issue of the dominance of the Burma ethnic
ကျမအသက်ရှင်နေသေးတဲ့အချိန်တွင်းတော့ဖြည့်ရှင်းနိုင်မယ်လို့မထင်ပါဘူး။အခြေခံကိစ္စကဗမာလူမျိုးစုကြီးစိုးထားတဲ့ပြဿနာနဲ့အခြေအနေပါ။လူများစုရဲ့စိတ်ဓာတ်နဲ့အတွေးခေါ်တွေမပြောင်းလဲနိုင်သေးရဖြည့်ရှင်းဖို့မလွယ်ဘူးလို့ထင်ပါတယ်။ရိုဟင်ဂျာတွေအပေါ်မြန်မာအများစုဘလို့သဘောထားကြရဲဆိုတာကအရေးကြီးတဲ့အစ်စ်မှာမရှိဘူးလို့ထင်ပါတယ်။ဒါကတော့မြန်မာနိုင်ငံဆိုင်ရာ American တန်ယုံအကြီးကဲဟောင်း Priscilla Club ကိုကိုရဲမင်းထွန်းကဆက်သွယ်မေးမြန်းခဲ့တာပါ ICJ နိုင်ငံတကာတရားရုံးမှာလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာဒီတားဆီးရေးစာချုပ်ကိုမြန်မာကချိုးဖောက်တယ်ဆိုတဲ့စွဲချက်နဲ့ Gambia နိုင်ငံကအမှုစွဲတင်ထားတာနဲ့ပတ်သက်ပြီးတော့တုံးတက်ချက်တွေကိုဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်